ယူကရိန်းနိုင်ငံအိုဒီဆာမြို့ရုရှားလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့ကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးရဲ့ကမ္ဘာအမွေအနှစ်နေရာသတ်မှတ်ထားတဲ့သမိုင်းဝင်ဖျားကြောင်းတစ်ခုထိခိုက်ပျက်စီးသွားပြီးတော့အဲ့ဒီအတွက်ပြန်ပြီးတော့လက်တုံပြန်မယ်ဆိုပြီးတော့ယူကရိန်းဘက်ကပြောလိုက်ပါတယ်ဖျားကြောင်းအတွင်းထဲမှာအတော်ကြီးပျက်စီးသွားခဲ့တယ်လို့ဖျားကြောင်းချီကဲတူဖြစ်တဲ့ဖုန်းတော်ကြီးမိုင်ရိုစလီဖာပြောပါတယ်ဖျားကြောင်းကိုတည့်တည့်ထိမှန်ပြီးတော့ဖျားကြောင်းရဲ့အထွတ်မြတ်ထားရာဝိပုဇောင်းရဲ့ဖျားစဉ်လဲလုံးဝပျက်စီးသွားတယ်လို့ပြောပါတယ်ဖုန်းတော်ကြီးတွေကဖျားကြောင်းထဲမှာအပျက်စီးတွေတဲကရုပ်တုတွေကိုဆွဲထုတ်ခဲ့ကြပါတယ်ဖျားကြောင်းရဲ့မှန်ကူခွက်တွေလည်းကွဲပျက်စီးကုန်ပါတယ်ဖျားကြောင်းကိုဘုံထိမှန်တဲ့အချိန်မှာတော့လူညုံရေးအဆောင်တူနဲ့ဓမ္မဆရာတူတို့ထဲမှာရှိပေမဲ့သူတို့နှစ်ဦးစလုံးအသက်ရှင်ကျန်ရပါတယ်အခုလိုမျိုးတပိုင်းဝင်အဆောက်အုံပျက်စီးမှုကြောင့်ယူကရိန်းတွေဒေါသထွက်ခဲ့ကြပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇလမ်စကီးကတော့ရုရှားတွေဒီတိုင်းပြန်ခံစားရစီမယ်ဆိုပြီးတော့လက်တုံပြန်ဖို့ကြုံးဝါခဲ့ပါတယ်ဒီတိုက်ခိုက်မှုကိုယူနက်စကိုအဖွဲ့ကလည်းပြည်ဝင်ထံတိုင်းကိုကန့်ကွက်ရှုံချထားပါတယ်ဒါဟာတကယ့်ကိုစစ်ရာဇဝတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲဂျိုဆက်ဘော်ရဲကလည်းကန့်ကွက်ရှုံချပါတယ်အိုဒီဆာမြို့ရဲ့ရှေ့အကျဆုံးဒီဖျားကြောင်းကိုရုရှားအင်ပါယာထူထောင်မှုကာလ1994ခုနှစ်မှာဆောက်လုပ်တာပါ1936ခုနှစ်ရုရှားခေါင်းဆောင်စတာလင်လက်ထက်မှာဖြိုဖျက်ခံပြီးတဲ့နောက်1996ခုနှစ်မှာပြန်လည်ဆောက်လုပ်ခဲ့ပါတယ်ဒါပြင်အိုဒီဆာမြို့ရဲ့ပျက်စီးမှုကနေဦးအကဲဖြတ်ချက်တွေရဆိုရင်တော့ကမ္ဘာအမွေနှစ်ပိုင်းတဲ့နယ်မြေအတွင်းကပြလိုက်အတော်များများလဲပျက်စီးသွားပါတယ်အဲ့ဒီထက်မှာတော့အိုဒီဆာရှီအောင်သူတေသနာပြလိုက်အိုဒီဆာရေချောင်းပြလိုက်နဲ့အိုဒီဆာစာပေရင်ကျင်းမှုပြလိုက်လို့လဲပါပါတယ်အဲ့ဒီနေရာအားလုံးဟာ1954ခုနှစ်တဟိတ်ကွန်ဗင်းရှင်းအရအပြာရောင်ဒိုင်းတင်ဂီတာနဲ့ကမ္ဘာရင်ကျင်းမှုနယ်မြေတွေဖြစ်ယူနက်စကိုနဲ့ဒေသအာဏာပိုင်တွေကသတ်မှတ်ထားတာလို့ယူနက်စကိုရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်